မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ ARD မြေအတွင်းကိုပလတ်စတစ်တန်ချိန်120နီးပါးနေ့စဉ်ဝင်ရောက်နေကြောင်းမကြသေးမီကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှတွေ့ရှိရပါတယ် Fauna and Flora FFI နဲ့တပ်မြန်မာလို့အမည်ရတဲ့အဖွဲ့နှစ်ဖွဲ့ကဒီစစ်တမ်းကိုကောက်ယူခဲ့တာဖြစ်ကြောင်း ARD သတင်းဌာနကပြောပါတယ်ဒီစစ်တမ်းကိုစကိုင်းမန္တလေးချင်းတွင်မကွေးမြဝကျုံးမော်ဒေသရန်ကုန်နဲ့ ARD မြစ်တလျှောက်က6တွေ့စုံတွေမှာမနှစ်ဒီဇင်ဘာလကစပြီးဒီနှစ်ဇွန်လအတွင်းတကောက်ယူခဲ့တာဖြစ်ပါတယ် ARD မြစ်ထဲပလတ်စတစ်အမိုက်တွေအများဆုံးဆုံးပြတဲ့နေရာကမြဝကျုံးမော်ဒေသဖြစ်ပြီးနေ့စဉ်ပလတ်စတစ်တန်ချိန်32တန်ဆုံးပြတယ်လို့ဆိုပါတယ်ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆုံးပြပါတယ်စံပြပစီအမိုက်တွေကိုမမှန်ကန်ကန်ဆွပြင်းဖို့တဲ့စီမံခန့်ခွဲနိုင်ဖို့အတွက်ဒေါ်လာတန်း20ဝန်းကျင်သုံးဆွဲဖို့လိုအပ်ပေမဲ့အမိုက်ဆွပြစ်တာမှာပြည်သူတွေကိုသိပညာပေးဖို့ကိုပိုအလေးထားလုပ်တင်ကြောင်းနဲ့စီမင်းစည်းကမ်းတွေနဲ့မူဝါဒတွေချမှတ်အကောင်အထည်ဖို့လိုကြောင်း FFI အဖွဲ့ကကျွမ်းကျင်သူမတ်မေတက်ထရီကပြောပါရတယ်။တဘာဝအရေးမြင့်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနလက်အောက်ကပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနအနေနဲ့အမိုက်ဆွပြစ်မှုစီမံခန့်ခွဲရေးအတွက်စီမံကိန်းမူကြမ်းတစ်ခုရေးဆွဲနေပါရတယ်။